မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့မက်ဘုတ်ကင်မရာကိုအုပ်ထားမှုအပေါ်အပယ်သတိပေးတဲ့ဆိုတဲ့သတင်းလာမယ့်လအတွင်း 100 watt အထိအသွင်းနိုင်တဲ့ဖုန်းကိုရှောင်းမီမိတ်ဆက်နိုင်တယ်ဆိုတဲ့သတင်းတက္ကသိုလ်ကောလိပ်များonline teaching and learning စနစ်အတွက်တိုတင်လှုပ်ဆောင်ရန်အသိပေးနှိုးဆော်ထားတဲ့ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပထမအဦးဆုံးသတင်းတစ်ပုဒ်အနေနဲ့ MacBook ကင်မရာကိုအုပ်ထားမှုအပေါ်အပယ်သတိပေးတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ဒီလအစောပိုင်းမှာအပယ်က MacBook ပိုင်ဆိုင်သူတွေက laptop ကင်မရာကိုကာဗာနဲ့ပိတ်ထားတဲ့အပေါ်သတိပေးလိုက်တဲ့စာရွက်စာတမ်းကိုဖြန့်ချိခဲ့ပါတယ်။Apple က support စာရွက်စာတမ်းမှာ laptop ကင်မရာကိုကာဗာနဲ့ပိတ်ထားမှုက display ကိုပျက်စီးစေတယ်လို့ပြောထားပါဗျ။အခုလို new model ကာလမှာ video call တွေကအလွန်အရေးပါပါတယ်။သုံးဆွဲသူကတကူရေးလုံးကြုံရေးကိုဂယုစိုက်တာကလည်းတဘာဝကြပါတယ်။ဒါပေမဲ့ Apple ကတော့ကင်မရာကာဗာနဲ့အုပ်မဲ့အစားကင်မရာအလင်းဖော်ပြမှုကိုယုံကြည်စေလိုပါတယ်။စာရွက်စာတမ်းမှာ Apple က MacBook, MacBook Air ဒါမှမဟုတ် MacBook Pro ကင်မရာတွေကိုကာဗာနဲ့မအုပ်ဖို့သတိပေးထားပါတယ်။ Laptop Display နဲ့ Keyboard အကြားခန်းနိုင်ရည်ကကင်မရာကာဗာအတွက်မသင့်လျော်ပါဘူး။ကာဗာတွေက Ambient Light Sensor နဲ့အလိုလျောက် Brightness နဲ့ Trim Tone လိုမျိုး Feature တွေကိုအနှောက်အယှက်ပေးပါတယ်။ကင်မရာကမီးစိမ်းမပွင့်ပဲတုံးလို့မရဘူးလို့ Apple ကပြောထားပါတယ်။ဒါကြောင့်သုံးဆွဲသူတွေကကင်မရာကိုကာဗာနဲ့မပိတ်ဘဲမီးပွင့်မပွင့်ကိုပဲစောင့်ကြည့်ဖို့လိုအပ်မှာဖြစ်ပါတယ်လို့ပြောပြထားပါတယ်။ဆက်လက်ပြီးလာမယ့်လအတွင်း 100 watt အထိအသွင်းနိုင်တဲ့ဖုန်းကိုရှောင်းပြီးမိတ်ဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပြီးခဲ့တဲ့ရက်က Oppo နဲ့ Vivo တို့ကအသွင်းအလွန်မြန်ဆန်တဲ့ဖုန်းတွေကိုမိတ်ဆက်ခဲ့ပါတယ်။ Oppo ကတော့ဗုဒ္ဓဖူးနေ့မှာ125 watt အသွင်းမြန်ဆန်မှုနည်းပညာအတွက်တရားဝင်ပွဲကိုမိတ်ဆက်ထားပါတယ်။ Vivo ကလည်း i2oo နည်းပညာက 100 watt အသွင်းမြန်ဆန်စနစ် gaming smartphone ကိုထောက်ပံ့ပေးနိုင်ပါတယ်။အခုဆိုရင် Xiaomi ကလည်း 100 watt အသွင်းမြန်ဆန်စနစ်နည်းပညာကိုလောက်ကင်နေတယ်လို့ Weibo ကသတင်းရင်းမြစ်တစ်ခုကဖော်ပြခဲ့ပါတယ်။ Xiaomi ရဲ့အသွင်းမြန်ဆန်စနစ်ပါဝင်တဲ့ smartphone ကဩဂတ်လမှာထွက်ရှိနိုင်ပါတယ်။ Xiaomi ဟာအရင်ကလည်းအသွင်းမြန်ဆန်နည်းပညာကိုပြသခဲ့ဘူးတယ်။အဲ့အချိန်တုန်းက Oppo က 50 watt ထောက်ပံ့ချိန်မှာ Xiaomi ရဲ့ 100 watt ထုတ်ခုံက 19 မိနစ်အတွင်း 4000 mAh ကိုအားအပြည့်သွင်းနိုင်ပါတယ်။ဒါပေမဲ့ Xiaomi ရဲ့နည်းပညာကဈေးကွက်ပေါ်ရောက်မလာခဲ့ပါဘူး။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့တက္ကသိုလ်ကောလိပ်များonline teachings and learning စနစ်အတွက်တိုတင်လှုပ်ဆောင်ရန်အသိပေးနှိုးဆော်ထားတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။တက္ကသိုလ် degree college college တွေအနေနဲ့ online teachings and learning စနစ်အတွက်တိုတင်လုပ်ငန်းများစီမံဆောင်ရွက်ထားနိုင်ရန်ပမောက္ခချုပ်များကော်မတီမှအသိပေးနှိုးဆော်ထားပါတယ်။ပမောက္ခချုပ်များကော်မတီရဲ့ဇူလိုင်လ23ရက်ကကျင်းပပြုလုပ်ခဲ့တဲ့ဗဟိုအလုံးအမှုဆောင်များတယ်လီမီတင်အစည်းအဝေးဆွေးနွေးညှိနှိုင်းချက်တွေအရာကိုဗစ် -19 ကပ်ရောဂါကာလအတွင်းတက္ကသိုလ်ကျောင်းသားကျောင်းသူတွေပညာသင်ယူမှုအခွင့်အလမ်းများမဆုံးရှုံးစေရန်ရည်ရွယ်က online teachings and learning စနစ်နဲ့သင်ကြားသင်ယူမှုလုပ်ငန်းများအစားထိုးအကောင့်ထည်ဖို့ဆောင်ရွက်ရန်လိုအပ်တယ်လို့ဆုံးဖြတ်ခဲ့ကြပါတယ်။အသိပေးနှိုးဆော်ချက်တွေကိုတက္ကသိုလ်ကောလိပ်တွေအနေနဲ့ internet capacity connectivity ဆရာဆရာမများကျောင်းသားကျောင်းသူတွေအကြားအလွယ်တကူချိတ်ဆက်နိုင်မဲ့ email များပြုစုထားခြင်းအတန်းလိုက်ဘာသာရပ်များအလိုက် Facebook group များဖွဲ့စည်းထားခြင်းကျောင်းစီမံခန့်ခွဲရေးအဖွဲ့တင်နန်းရေးရဌာနနဲ့တင်ကြားရေးဌာနများအတွင်နှောဝဆောင်ရွက်ထားခြင်းဘာသာရပ်များအလိုက် online teachings and learning curriculum contest များတိုတင်စီစဉ်ထားခြင်းနဲ့ blended အစီအစဉ်များပါဝင်ပါကတိုတင်စီမံထားခြင်းတွေကိုစီမံဆောင်ရွက်ထားကြရန်စတဲ့အချက်တွေပါဝင်ပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာကစားဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မူပါ